ဟုတ်ကဲ့ကြီးကျူသွေးကျူသူကဆရာဝန်ကြီးနဲ့ပမောခဒေါက်တာတင်းဆွေလက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကြီးကျူယောဂအဖြစ်များနေပြီးတော့သူ့ရဲ့နောက်ဆက်တွဲအဖြစ်များတာတစ်ခုဖြစ်တဲ့နှလုံးယောဂတွေထိခိုက်တဲ့အနေအထားတွေလည်းဖြစ်နေတဲ့အခါကျတော့ဆရာကြီးအဲ့ဒီအနေအထားကဘာကြောင့်အဓိကဖြစ်ရတာလဲ
ဒီကြီးကျူသူကယောဂရဲ့နောက်ဆက်တွဲနောက်ထပ်အဖြစ်များတဲ့ယောဂတစ်ခုကနှလုံးယောဂပေါ့နှလုံးယောဂတွေဆိုတာအတိအကျတော့နှလုံးသွေးကျော်ကျင်းတဲ့ယောဂနှလုံးသွေးကြောပိတ်တဲ့ယောဂပေါ့နှလုံးသွေးကြောတွေထိခိုက်ကြွတွေဖြစ်တဲ့ယောဂပေါ့ဒီယောဂကို coronary artery disease ပေါ့နော် CAD လို့လည်းခေါ်တာပေါ့ဘာမှမဟုတ်တော့ IHD ပေါ့ ischemic heart disease လို့လည်းခေါ်တာပေါ့အဲဒီယောဂကလည်းအဖြစ်များပါတယ်အနောက်နိုင်ငံတွေမှာဆိုရင်ရှိရှိတူတူဒီကရဲ့အများကြီးက coronary artery disease ပေါ့နှလုံးသွေးကြောကျင်းတဲ့ယောဂတွေဖြစ်တဲ့တကြောင်လို့သိချင်မှုများတယ်အဲကြောင့်ဒီနှလုံးသွေးကြောကျင်းတဲ့ယောဂကိုကာကွယ်ရမယ်ဆိုတော့တော်တော်လေးကိုကာကွယ်ရည်ကုသရည်ကိုပြောကြတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့မြန်မာနိုင်ငံအတွက်ဆိုရင်တော့ဆရာကြီး
ကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့ဒီ coronary artery disease နဲ့ဟိုဒီရကျင်းတဲ့ယောဂကလည်းဖြစ်ပါတယ်ကြောက်ကယောဂနဲ့ကြားတူရဲ့ကျွန်တော်ဒီမှာဖြစ်တယ်ပေါ့ကျွန်တော်တို့ယောဂလာကြည့်ချင်မှလာကုသရည်စီချူတူချူဒီမှာလို့ကျွန်တော်စီကနေတခုကောက်ကြည့်တော့ဘာတွေ့လဲဆိုတော့စီချူဒီမှာရဲ့28တက်တမနဲ့ယောဂနဲ့တော့ကနှလုံးသွေးကြောကျင်းယောဂရှိနေတယ်အဲ့ဒါနဲ့ဇာတူရဲ့အစစ်ကြီးတို့ကလောကသိနေတဲ့နော်ကကြောက်ကြယောဂဖြစ်တယ်ဆိုတော့ကျွန်တော်နိုင်ငံနေနေကတော့ကြောက်ကြယောဂနဲ့ရှိရှိသူရှိယောဂကအတူတူလောက်ပဲသူတို့ကျောင်းကျင်းတဲ့ယောဂကတော့ကြောက်ကြယောဂနဲ့တူတာပါလေဆိုတော့ကျတော့သွေးကြောကြီးတွေကိုထိပြီးတော့ဖြစ်တဲ့ယောဂတရားတစ်ခုပေါ့သွေးကြောကြီးတွေဆိုတာတာမန်မျက်စိနဲ့ပေါ့ဘာမှမဟုတ်ရဲ့အကူကြီးတွေကိုလည်းကြည့်လိုက်လို့ချင်းမြင်ရတဲ့သွေးကြောတွေကိုကျွန်တော်သွေးကြောကြီးတွေတာမန်ဖြစ်တတ်မှတာပေါ့အဲ့ဒါသုံးခုရှိပါတယ်တစ်ခုပါလေဆိုတော့ကုသဖို့တော့သူကြောရီပေါ့အဲ့ဒါပိတ်တယ်အဲ့တော့လေဖြတ်သွားတယ်ပေါ့ stroke ပေါ့နှလုံးမှာတော့သူကြောကြောကြီးပေါ့နှလုံးမှာရှိတဲ့သူကြောရီထိတယ်အဲ့တော့နှလုံးသူကြောကျင်းနေရတာပေါ့ဆိုတော့ဒါက coronary artery disease ဖြစ်လာတယ်ပေါ့နောက်တော့ခြေထောက်ကိုတော့သူကြောကျင်းနေမှာခြေလေးလက်တွေပေါ့သူခြေထောက်ကိုတော့သူကြောကျင်းနေအဲ့တော့အဲ့တည်းမှာတော့အရှင်းများလာတော့နှလုံးသူကြောကြောကြီးပေါ့
ဟုတ်ကဲ့ဆရာအဲ့တော့စီးဆိုကြောင့်နှလုံးကိုနောက်ဆက်တွဲထိခိုက်ရတာကဘာကြောင့်အဓိကဖြစ်ရလဲဆရာ
နှလုံးသူကြောကြောကြီးကသူလည်းကြည့်ရသေးနေမှုမကောင်းလို့ဖြစ်တယ်ဆိုရင်သူကြောက်ကယောဂါလောက်ကြည့်ရသေးနေမှုနဲ့ဆက်ဆက်မှုကတင့်ပြီးတော့ strong ဖြစ်ဖို့သူကသူကြည့်ရသေးနေလို့မကောင်းတဲ့ပြည်သူကအဓိကဘာနဲ့ဆိုင်နေဆိုတော့ဘဝတုံကျဲခြင်းမဟုတ်ဥပ္ပစ္စည်းနဲ့ဆိုင်နေကျွန်တော်တွေးထဲမှာသူအစီအတည်များခြင်းမဟုတ်အထူးကကျွန်တော်တွေးတူးခြင်းမဟုတ်အဲ့ဒါကြီးနဲ့ဆိုင်နေအဲ့တော့ smoking ဟုတ်ကျွန်တော်ဆီလီပိုက်ခြင်းနဲ့ဆိုင်နေအဲ့တော့ collect social digging ငယ်ချင်းနေဆိုင်နေပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီစီးကြိုကြောင့်နှလုံးကြီးထွက်လာပြီဆိုရင်ဘယ်လိုလက္ခဏာတွေဖြစ်ရမလဲဆရာ
ဒီကြိုကြောင့်ကျင်းတဲ့ယောဂါကြောင့်ဖြစ်လာပြီဆိုရင်တော့တယောက်နေနေအတိအကျတော့ chest pain ပေါ့ရေငေါင်းလေမှာဆွတ်ဆွတ်လာပြီးအောင့်နေလှုပ်ရှားမှုတွေလည်းလုပ်လိုက်ကြတယ်လှုပ်ရှားမှုတွေလည်းလျှောက်လိုက်တယ်ဒါကတည်းကတရားလို့ကျွန်တော်ရှင်းပါသေးတယ်ဆွတ်ဆွတ်တယ်အောင့်နေအဲ့တော့ခြေကတက်လိုက်စင်တွေကတဆောလောက်ကျတယ်ဆိုရင်အောင့်နေတယ်ဒါမျိုးလှုပ်ရှားမှုတွေအဲဂျိုင်းနာပေါ့ဆိုရှယ်မီဒီယာကအောက်မှာသူတွေဖြစ်လာနိုင်တယ်ပေါ့အဲတချို့ကြတော့အဂျိုင်းနာဒါလှုပ်ရှားမှုရှိရတယ်အဲ့ဒီအဲ့ရဒီမှာဖြစ်တဲ့အစီဝဲအဂျိုင်းနာပေါ့နော်အဲ့ဒီနဲ့လှုပ်ရှားမှုတွေလေးလုပ်တယ်နဲ့ညာတာပေါ့အဲ့လိုမျိုးရှင်ဘတ်ဒီယာနာတက်လာနိုင်တယ်ဟောတော့ဝန်တုံးတို့လုံးဝပိတ်သွားရင်တော့ကျွန်တော်မိုက်ကလေး infection ပေါ့နော်တို့ကြောလုံးဝပိတ်သွားရင်ယောဂတည်နေတယ်ဒါတတ်တယ်ပေါ့နောက်ဆိုတော့ကျွန်တော်တို့ကြော precolony hydrogen မမှန်မဲတယ်ပေါ့နာရီတွေရံပြန်နေသေးတယ်ဒါမှမဟုတ် irregularity ပေါ့မမှန်တဲ့ဖြစ်ပြီးတော့ဒီလိုမျိုးကျလာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောလာပြတယ်တဲ့လက္ခဏာတွေရှိတယ်လားဆရာ
။ဩဒါမှမဟုတ်ဆိုရင်ကျွန်တော် heart failure ပေါ့နှလုံးက brain နေရာတွေနေလာတဲ့ကျတော့ခန္ဓာကိုယ်ရဲ့အင်္ဂါစီပိုင်းတွေတွေးရလုံအောင်မရောက်တဲ့ခါကျတော့ဒီမှာပေါ်တယ်ပေါ့ပေါ်တယ်ပေါ်တယ်ပေါ့ဆိုတော့ဒီလိုယောဂတွေလာတတ်တယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီနှလုံးနဲ့သွေးကြောထိခိုက်တဲ့အပိုင်းမှာရောတသက်မမတ်ပို့ပြီးတော့ဖြစ်နိုင်ခြေများတဲ့လူတွေရှိသေးလားဆက
်အဲသူတို့ကတော့ဆက်တော့ပြောတယ်ဟိုအချမ်းချစ်တီပူများတဲ့လူတွေပေါ့ပူဖြစ်တယ်ပေါ့စီယူဒီယောဂါဖြစ်ဝါတဲ့လူတွေပေါ့နောက်ပြီးတော့ sedentary lifestyle တို့ကိုလည်းအထိုင်ပေါ့ကိုယ်လုံးရှာမှုတွေပြီးအထိုင်များတဲ့လူတွေပေါ့နောက်ဆိုတော့ကျွန်တော်တို့ဝါတဲ့အထိုင်များတဲ့စိတ်တွေတောက်များတဲ့လူတွေပေါ့စိတ်တွေတောက်တဲ့လူတွေပေါ့ secret တောက်တဲ့လူတွေပေါ့နောက်ထပ်ကျွန်တော်တို့ဆိုတာတွေ့တယ်မှာအစီများတယ်ဒီတွေ့တယ်မှာတွေ့တယ်အဲ့လိုမျိုးကြီးကြတော့ပို့ပြီးတော့ဒီယောဂါကြီးဖြစ်တယ်ပေါ့ကြီးကျူမရှိတဲ့လူကလည်းအဲ့လိုမျိုးကြီးရှိတဲ့ဆိုပို့ပြီးတော့နှလုံးယောဂါပို့ဖြစ်တယ်ပေါ့ကြီးကျူရှိတဲ့လူကတော့ကျွန်တော်ပြတဲ့တာမန်လူတွေဆိုင်တော့ပ ူပြီးတော့မဆနေတုံးစားပူပြီးတော့ဒီနှလုံးယောဂတွေပူဖြစ်တယ်ပေါ့ဆိုတော့ကြည့်ကြတက်တက်ခကူဒီယောဂပူဖြစ်တယ်တုံးစားဒါပေမဲ့ဆိုတော့ပြောတဲ့သွေးသွေးစီသွေးကြူအဝါလုံးကြဲတဲ့အထိုင်ကြီးဆိုပြီးတော့ပူပြီးတော့တက်တက်ကျင့်နေတော့ပဲပူများလာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းတွေလည်းသိထားတဲ့အတွက်ကာကွယ်နိုင်မှုအပိုင်းဆိုရင်ဆရာကြီး
ကာကွယ်မှုအပိုင်းကတော့ပထမဆုံးကတော့ကျွန်တော်ပြောနေကြကျန်းမာရေးချင်းကြီးတဲ့ lifestyle ပေါ့ healthy lifestyle နဲ့ဒီလို body weight ကိုကျွန်တော် healthy body weight ရတယ်နော်ရှိဖို့ကျွန်တော်လိုတာပေါ့မဟုတ်အဝမတော်အောင်ကျွန်တော်ထိန်းမလိုတာပေါ့နောက်တစ်ခါအဲ့တော့ကာကွယ်မှုအပိုင်းမှာစားတဲ့စားတာဒီမှာကျွန်တော်ကတက်မြအဝမတော်အောင်ဆိုရင်ကျွန်တော်ကဘာကြီးစားတဲ့ကာကွယ်ရေးပေါ့သမိုင်းလေးကြည့်တတ်ပြီပေါ့စားတာများတာအစ်စ်ဒီကစားတဲ့ကိုချော့မှုတူတယ်ပေါ့ဘဝကြီးရဲ့ပြဿနာကကျွန်တော်ကဘာမှာဆန်စားမှုကအချိုက်ချိုက်မှာဆန်စားမှုတင်ရပုံမှန်နေဖြစ်တယ်။ဆန်ဒီစားတော့ကလူကြီးများတယ်ပေါ့နော်။ယူကလာများလာတာ။အဲ့ကျွန်တော်တို့သုံးစုံတူနေနေရပါတယ်ဆိုတော့နော်ကဘာတင်ရဆက်ရှိနေမှာလို့ကကာဘိုဟိုက်ဒရိတ်အစားများတယ်၊ဒီဇတ်ဒီစားတာများတယ်သူကနောက်ဆုံးကြတော့သူ့တဲမတော်တယ်ပေါ့။ဒီသုံးစုံတက်တယ်နေရတယ်။သုံးစုံပြည့်ကျင်းတဲ့ယောဂါတွေနေရတယ်ပေါ့။ကာဘိုဟိုက်ဒရိတ်ကျွန်တော်စားတယ်။ဒါရိုက်ထရီပတ်တယ်မစားဘူးကိုကျွန်တော်စားပြီးတော့ဒီလိုလုပ်နေတယ်ပေါ့နော်။ဒါတော့ဆက်ကဘာဟိုက်တိအစားများကြည့်တဲ့ဟာဒီကိုကျွန်တော်ကအာရှော့ပြီးတော့စားနေအောင်လို့ဒီကိုအာနည်းနည်းတော့လက်တော့ပြီးတော့ပညာပေးဖို့လုပ်တယ်။အဲရှော့ပြီးစားနေအောင်လည်းဒီနေ့တကယ်တော့ခွေးရေခွေးနဲ့ဒီပန်းဒီလိုလုပ်ရပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီကြံတဲ့ကာကွယ်ရေးအပိုင်းတွေနဲ့ကုသမှုအပိုင်းတွေတော့နောက်တစ်ပတ်မှာဆက်ပြောတာပါဆရာ။ကျေးဇူးပါဆရာကြီး။